Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ18ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီနေ့ညပဲသတင်းတွေကိုကိုညဝဲနဲ့ကျွန်မအီတန်စင်တို့ကကြီးညာပေးတော့မှာပါ။မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာနီးတကျဆိတ်ရှိတီးခံပေးထားတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်လို့စီးရီးအရအရေးယူဖို့နီးလမ်းမဲ့ကြံတော့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်ဆီလက်ဆန်ကပြောပါရယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့အမေရိကန်သမ္မတထရမ့်တို့ကဒီကနေ့ဝါရှင်တန် DC မြို့တော်မှာသမ္မတအင်ဂျီရိုမှာတွေ့ဆုံကြဖို့ရှိပါရယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွတ်တော်ရှိနေဦးကိုနီကိုလုံခြုံတပ်ဖြတ်သူအဖြစ်ဆွဆဲခံထားရတဲ့ကြီးလေးနဲ့တရားရှိသူသုံးဦးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညွေ
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့လက်ရှိအာဏာရ NLD ပါတီရဲ့ဥပဒေအကြံပေးဦးကိုနီကိုလုံခြုံသူတွေအဖြစ်တရားရှိသူတွေကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်
ကျွန်တော်300နှစ်နဲ့ဆွဲထားတယ်မြင်းဆောင်34ပါ300နှစ်မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်း
အမှုကိုလာရောက်လေ့လာသူတရားလွှတ်တော်ရှင်တွေတူရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါတန်လွင်မြေကုဒ္ဒရာတစင်းကိုဗိုလ်ချုပ်အောင်ဆန်းအမည်ကိုဂုံပြုအမည်ပေးဖို့တပြည်သူလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်မှုတွေဇက်တိုက်ထွက်ပေါ်နေတဲ့အထက်မှာတိုင်းရင်းသားအဖွဲ့တချို့လည်းပါဝင်လာပါတယ်မြန်မာနိုင်ငံကကျေးလက်ဒေသတွေမှာမွေကိုက်ခံရသူပေါင်းနှစ်စဉ်1000ကျော်ရှိတဲ့နဲ့6000ကျော်တည်ဆုံနေတဲ့အခြေအနေကိုရှော့ချဖို့ကြိုးပမ်းအားထုတ်ချက်ကိုလည်းနားဆင်ရမှာပါဒီလိုဆက်သွယ်မြင်မြန်ချက်တွေမတိုင်ခင်အခုအရင်ဆုံးထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုညာဝင်းအောင်တို့ကြင်ညာပါမယ်ရှင
်။မြောက်ကိုရီးယားပေါ်မဟာဗျူဟာကြကြဆိတ်ရှိတီးခံပေးတဲ့မူဟာရတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စီးရီးအရအေးအေးယူဖို့နီလန်းသာကြံတော့တယ်ဆိုတဲ့အကြောင်းကိုအမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရလားလာကောင်းတာတွေနဲ့အနာဂတ်ကိုဖန်တီးဖို့ဒီနေ့တခုတည်းသောနီလန်းကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပယ်ထိန်တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေနဲ့လူအစုလိုက်အပြုံလိုက်တည်စေတဲ့လက်နက်ထုတ်လုပ်မှုတွေကိုဆွံ့လွှတ်ရမယ်ဆိုတာကိုနားလည်ရလိမ့်မယ်လို့ဝန်ကြီးတီလဆန်ကတောင်ကိုရီးယားနိုင်ငံဆိုးမြို့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံသားဝန်ကြီးယွန်ပျောင်ဆဲနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးတီလဆန်ကအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုကင်တွယ်ဖို့အစွမ်းကုန်လုပ်နိုင်မဲ့နည်းလမ်းတွေပြင်ဆင်နေတယ်လို့လည်းပြောသွားပါတယ်။အာရှနိုင်ငံတွေကိုခရီးထွက်နေတဲ့နိုင်ငံသားဝန်ကြီးတီလဆန်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်ကိုကာကွယ်ဖို့တန်တမာရေးနည်းနဲ့အနည်း20ကျော်ချဉ်းကပ်လာတာမအောင်မြင်တဲ့အတွက်တခြားနည်းလမ်းတစ်ခုနဲ့လှုပ်ဖို့လိုနေပြီလို့ဂျပန်နိုင်ငံမှာကြာသပတေးနေ့ကပြောသွားပါတယ်။အာရှဒေသကိုလာရောက်ရတဲ့အကြောင်းရင်းနဲ့မှာဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ရှေ့ဆက်အမြင့်ချင်းဖလှယ်ဖို့တစ်စိတ်တစ်ပိုင်းပါဝင်တယ်လို့လည်းသူကပြောပါတယ်။အာရှဒေသနောက်ဆုံးခီးစဉ်ဖြစ်တရုတ်နိုင်ငံကိုဝန်ကြီးတီလဆန်ခီးဆက်မှာဖြစ်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါတယ်
။နယူးယောက်မြို့သမ္မတထရမ့်ပိုင်ထရမ့်တာဝါဆောင်းဦးတွေကဖုန်းလိုင်းတွေကိုသမ္မတဟောင်းဘရက်အိုဘားမားကကြားကနေခိုးယူနားထောင်ခဲ့တဲ့ဆိုတဲ့သမ္မတထရမ့်ရဲ့စွပ်စွဲချက်အတွက်အထောက်အထားတွေလုံးဝမပြနိုင်သေးပေမဲ့သမ္မတရဲ့ပြောကြားချက်အတိုင်းအင်ဗီဒိုကဆက်လက်ရည်တည်နေပါတယ်ဖုန်းခိုးနားထောင်တဲ့အဖြစ်ပြန်မဖြစ်ခဲ့ဘူးလို့အထက်အောင်လွှတ်တော်နှစ်ရဲ့စလုံးရဲ့ထောင်လိုင်းရေးကော်မတီဝင်ထိတ်တန်းလွှတ်တော်တွေကပြောပေမဲ့သမ္မတထရမ့်ကတော့ကြာသမ္မတထရမ့်ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေသလဲဆိုတာကိုကြာသာပရိနိကအင်ဗီဒိုသတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ကော်မတီတွေမှာပြောကြားခဲ့တဲ့ကိစ္စတွေကိုသတင်းတောက်တွေကပုံဖော်ရေးသားရမှာလိုရာဆွဲဖော်ပြခဲ့တယ်လို့အင်ဗျူတော်ပြောခွင့်ရရှောင်းစပိုင်ဆာကဆွဆွဲပြောခဲ့ပါတယ်စောင့်ကြည့်ထောက်လန်းမှုတွေနဲ့ပတ်သက်တဲ့သက်ဆိုင်ရာသတင်းအချက်အလက်အားလုံးကိုတော့ကွန်ဂရက်လွှတ်တော်ကိုမပေးရသေးဘူးလို့မစ္စတာရှောင်းစပိုင်ဆာကပြောကြပါတယ
်မိခင်ပြောင်စုတဲ့ပြည်ဝင်ခွင့်ကန့်သတ်မိန်အစ်စ်ကိုပြည်တော်စုတရားသူကြီးနှစ်ဦးကယာယီဆိုင်းငံ့လိုက်တဲ့ပေါ်အယူခံဝင်သွားမယ်လို့အင်ဗီရောပြောခွင့်ရရှောင်းစပိုင်ဆာကပြောပါတယ်သမ္မတအမိန့်အစ်စ်ထဲမှာမူဆင်အများစုရှိတဲ့နိုင်ငံ၆နိုင်ငံကလူတွေကိုမိခင်ပြည်ဝင်ခွင့်ပိတ်ပင်ထားတာဖြစ်ပါတယ်တရားသူကြီးနှစ်ဦးရဲ့လောရမှာချွေရင်းချက်တွေရှိတယ်လို့အင်ဗီရောပုံမှန်သတင်းစာရှင်းလင်းပွဲအတွင်းချက်တရီနေ့မှာရှောင်းစပိုင်ဆာကပြောသွားပါတယ်သမ္မတထရမ့်ကတော့လိုအပ်ရင်အမြင့်ဆုံးတရားရုံးထိတက်ပြီးတော့အယူခံဝင်သွားမယ်လို့ပြောပါတယ်တာမီချက်အစ်စ်ကချက်တဘင်းနဲ့ညတကောင်မှာစာပြအသက်ဝင်မှာဖြစ်ပေမဲ့ပြည်အောင်စုတရားသူကြီးနှစ်ဦးကဒုတိယကြိမ်ထုတ်ပြန်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အစ်စ်ကိုဆန့်ကျင်ပြီးယာယီဆိုင်းငံ့မိန့်ကြိုတင်ထုတ်ပြန်လိုက်တာဖြစ်ပါတယ်အစိုးရအနေနဲ့ဘာသာရေးအဖို့အခြေခံတဲ့လောရက်တွေကိုဆောင်ရွက်ခွင့်မရှိစေဖို့အခြေခံဥပဒေကပြဋ္ဌာန်းထားတာကိုသမ္မတရဲ့အမိန့်ကချိုးဖောက်ရရောက်နေတယ်ဆိုပြီးဟာဝိုင်ပြည်နယ်ကပြည်တော်စုတရားသူကြီးဒဲရက်ဝါဆန်ကဗိုလ်တွင်းမှာဆုံးဖြတ်ခဲ့တာပါ ဒမရာထရမ့်ရဲ့မဲဆွယ်လှုပ်ရှားမှုအတွင်းမှာအမေရိကန်နိုင်ငံကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ပြီးတော့နောက်ပိုင်းမှာတော့ဒီမူဝါဒအစအကြံဖတ်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတွေကလာတဲ့သူတွေကိုအစိုးရဝါဒတွေဟုံဟုတ်စီစေးရမယ်ဆိုပြီးပြောင်းလဲပြောဆိုထားပါတယ်။
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့ဝါရှင်တန်ဒီစီမြို့တော်ကသမ္မတအင်မီတော်မှာတွေ့ဆုံကြဖို့ရှိပါတယ်။အစားတုံးကတော့ခေါင်းဆောင်ဦးဒီသတင်းပတ်အစောပိုင်းမှာတွေ့ဆုံဖို့အစီအစဉ်ခဲ့ကြတာပါ။ဒါပေမဲ့အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းမှာနှင်းမုန်တန်းကြားရောက်ခဲ့တာကြောင့်သူတို့တွေ့ဆုံမဲ့အစီအစဉ်ကိုရက်ရွှေဆန်းခဲ့ နိုင်ငံခေါင်းဆောင်တို့ပထမဦးဆုံးရင်တွေ့ဆုံကြမှာလည်းဖြစ်ပါတယ်ရွေးကောက်ပွဲမတန်ခင်တုန်းကတော့ Trump ကဂျာမနီဝန်ကြီးချုပ်ရဲ့ဒုက္ခသည်လက်ခံမှုတွေနဲ့ပတ်သက်ပြီးဆိုးရွားတဲ့မှောင်ရင်မှုလို့ဆိုပြီးဝန်ကြီးချုပ်မာခဲဟာဂျာမနီနိုင်ငံကိုပြစ်စီအောင်လုပ်နေတာလို့ဝေဖန်ခဲ့ဥပါတယ်ဂျာမနီအပါအဝင်နေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးဆိုင်ရာကုန်ကြမ်းစစ်တွေအတွက်ပုံမူကြခံတဲ့လို့မစ္စတာထရမ့်ကပြောကြားခဲ့ပူပါတယ်ဒီကနေ့ခေါင်းဆောင်တို့ဦးတွေ့ဆုံချိန်မှာတော့ရုရှားသမ္မတပူတင်ရဲ့နဲ့ပတ်သက်လို့ဘယ်လိုအကောင်းဆုံးကင်တွယ်သွားကြမလဲဆိုတာကိုမစ္စတာမာကေးထံကနေသမ္မတထရမ့်ကအကြံဉာဏ်တောင်းယူွယ်ရှိတယ်လို့နိုင်ငံရေးအကဲခတ်တွေကခန့်မှန်းနေကြပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ချန်နေတဲ့တဲ့နေ့ကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံပါဝင်ရှီတောင်အာရှဒေသမှာကမ္ဘာ့ဘဏ်ကယင်းနှိမ့်နဲ့လုတ်ကန်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်နေရာတင်းစီမှုအတင်းအဓမ္မပြောင်းရွှေ့ခံရမှုပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ဖွံ့ဖြိုးမှုလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့နိုင်ငံတကာအဖွဲ့တစ်ခုကတတိပေးလိုက်ပါတယ်။ကမ္ဘာ့ဘဏ်ကတဆင့်ခံထောက်ပံ့ပေးတဲ့လုပ်ငန်းတွေကြောင့်စီးရဲမွေးတည်မှုလူမှုရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်မှုတွေကိုအားပေးရရောက်တယ်လို့လည်း Inclusive Development International ရဲ့အစီရင်ခံစာတက်မှာထောက်ပြခဲ့ရပါမြန်မာနိုင်ငံတင်းလာရီတိုင်းတွင်းကကြောင်မီးသွေးတူးဖော်ရေးလုပ်ငန်းတွေမှာဆိုရင်လဲကမ္ဘာ့ဘဏ်လက်အောက်ခံနိုင်ငံတကာငွေကြေးCorporation IFC အဖွဲ့ကတဆင့်ထောက်ပံ့ပေးတဲ့အကြောင်းအစီအစဉ်ခေတ်ဆက်မှာဖော်ပြထားပါတယ်။ IFC ကဒေါ်လာ486တန်းထောက်ပံ့ပေးတဲ့ပုဂ္ဂလိကဘဏ်လုပ်ငန်းနှစ်ခုကကြောင်မီးသွေးတူးဖော်ရေးလုပ်ငန်းမှာအဓိကရင်းနှီးမြှုပ်နှံထားတဲ့ Energy Earth Thai Company ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားပြီးတော့စီမံကိန်းကအကျိုးမြတ် 80 ရာခိုင်နှုန်းကိုကုမ္ပဏီကရရှိမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းဘဏ်ချောင်းကြောင်မီးသွေးစီမံကိန်းကြောင့်ကျေးရွာပိုင်း23ရွာကလူပေါင်း 16,000 လောက်ထိခိုက်နိုင်တယ်လို့ပတ်ဝန်းကျင်ထိခိုက်မှုတွေလည်းကြုံရနိုင်တယ်လို့တတိပေးထားပါတယ်။
Is it စစ်တိုက်လေရင်တစ်စင်းကိုပြစ်ချခဲ့ပြီးနောက်တစ်စင်းကိုလည်းထိမှန်ခဲ့ကြောင်းစီးရီးယားကပြောဆိုခဲ့ပေမဲ့ Israel ကတော့စီးရီးယားနိုင်ငံတွေကပြစ်မှတ်တွေကိုတိုက်ခတ်ခဲ့တဲ့စစ်လေရင်တွေအားလုံးဘေးကင်းစွာပြန်လည်ရောက်ရှိလာတယ်လို့တောက်ကြဒီကနေ့မနေ့ပိုင်းမှာပြောပါတယ် Israel ဘက်ကတော့ဘာကိုပြစ်မှတ်ထားခဲ့လဲဆိုတာမပြောခဲ့ပါဘူးစစ်စင်ရေးလုပ်ခဲ့ကြောင်း Israel စစ်တပ်ကဒီတစ်ချိန်ပဲဆက်ဆက်ပါတင်ထုတ်ပြန်ခဲ့တာပါမတ်လ18ရက်နေ့ညမှာအစ္စရေးတိုက်လေယာဉ်တွေကစီးရီးယားနိုင်ငံတွေကပြစ်မှတ်တွေကိုတိုက်ခတ်ခဲ့ကြောင်းနဲ့စစ်စင်ရေးအပြီးမှာစီးရီးယားကဒုံခွင်းတော်တော်များများပစ်လွှတ်ခဲ့ပေမဲ့အစ္စရေးလေကြောင်းရန်ကာကွယ်ရေးစနစ်ကမစ်ဆိုင်းတုံးတစ်စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြပါရယ်ဒီစစ်စင်ရေးတစ်လျှောက်အစ္စရေးစစ်လေယာဉ်နဲ့ရဲသားတွေကိုထိခိုက်မှုမရှိဘူးလို့ဖော်ပြထားပါရယ်ဣသရေလဘက်ကတော့ဒီလိုရနဲ့ပတ်သက်ပြီးတရားဝင်တိတိကျကျပြောတာမျိုးမရှိပါဘူး
။စီးပွားနိုင်ငံမြောက်ပိုင်းသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာတစ်ခုမှရှိတဲ့ဗလီတစ်ခုကိုဒီကြောင်းကနေတိုက်ခတ်ခဲ့ရတာကြောင့်လူ42ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာတွေရရှိခဲ့ကြောင်းကိုစီးပွားလူခွေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်။အလပိုခရိုင်ဂျန်နာရဲမှာဖြစ်ခဲ့တဲ့ဒီလေကြောင်းတိုက်ခတ်မှုကိုဘယ်သူကလုပ်တာလဲဆိုတာမပြောနိုင်သေးဘူးလို့လည်းတန်တန်ချီဆိုင်ဒီအဖွဲ့ကပြောပါရယ်။ American စစ်ဖက်ကတော့အဲ့ဒီဗလီနဲ့တိတ်မဝေးတဲ့စီးပွားမြောက်ပိုင်းက Al Qaeda စစ်သွေးကြောအဖွဲ့တစ်ခုကိုလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းကိုပြောပါရယ်။ဗလီကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာတော့မရှိပေမဲ့သူတို့ပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့ Al Qaeda တွေအစည်းအဝေးကျင်းပနေတဲ့အဆောက်အဦကတော့အဲ့ဒီဗလီကနေပင်90လောက်မှရှိတယ်လို့အရှိကမ္ဘာလေပိုင်းဒေတာဆိုင်ရာ American ကုကရေးဌာနပြောခွင့်ရပုံမူကြီး John J. Thomas ကပြောပါရယ်။အဲ့ဒီဒေတာကစီးရီးယားနဲ့ Russia စစ်တပ်တွေရဲ့လေကြောင်းတိုက်ခတ်မှုတွေရှိနေတဲ့နေရာလေးဖြစ်ပါတယ်။
ညနေပိုင်းဝေပြူဆူတောင်းသူတွေပြည်နယ်အခြေမှာတိုက်ခတ်ခံရတာဖြစ်တာကြောင့်လူတရာကျော်တရာရပြီးတော့ပျက်စီးသွားတဲ့ပလီထဲမှာပိတ်မိနေသူတွေအများကြီးရှိခဲ့တယ်လို့စီးရီးယားလူခွင့်ဝေဟာကပြောပါတယ်။ဒမတ်စကတ်မြို့တော်မှာစီးရီးယားပြည်ပခါစတင်ခဲ့တဲ့ချက်နှစ်ပြည့်အထိမ်းအမှတ်လုပ်နေခြင်းအသေးခံပုံခွဲတိုက်ခတ်ခံရတာကြောင့်လူပေါင်း30ထက်မနည်းသေဆုံးခဲ့ရပါတယ်။ ပြန်ပြီးဆွဲခံရတဲ့အေရစ်တဒင်ရေနံတင်သင်္ဘောနဲ့တီရီလင်ကနိုင်ငံသားသင်္ဘောသားရှစ်ယောက်ကိုပြန်ပြီးဆွဲငွေနဲ့တောင်းဆိုချက်တစ်စုံတရာမရှိဘဲဆိုမာလီပင်လယ်ဓားမြေတွေကပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ပြန်ပြီးဆွဲခံထားတဲ့သင်္ဘောကိုဂရုဆက်လီတစင်းနဲ့ရိတ်ခါဖြည့်ဖို့လုပ်နေစဉ်ရေနံနဲ့ပြစ်ခတ်မှုဖြစ်ခဲ့တာကြောင့်ဆိုမာလီနိုင်ငံဟာဘိုမြို့ကနှစ်ယောက်ထ 便得亏北部西南街角当晚西头的个表白的，走路绕苏马里南街半南边的苏亚个六年前大官被给的路苏白的。
မလ19ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့ကိုညာဝင်းအောင်လို့ကြီးညာပေးခဲ့တာပါအခုကစပြီးသတင်းလွှာတွေဆက်သွယ်မိမြန်ချက်တွေဆက်တိုက်နားဆင်ရပါတော့မယ်ရှင် အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီဘဟုဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလှုပ်ချန်တက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့ပဲရန်ကုန်မြို့မှာရုံးထုတ်ခဲ့ပါတယ်။ရှင်းနေဦးကိုနီသေဆုံးခဲ့တာနှစ်လနီးပါးရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အပ
ဒီအလုတ်တော်ရှင်နေဥက္ကုန်ဒီကိုလုံချံတပ်ဖြတ်မှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှာပူပေါင်းကြံစီသူတွေအဖြစ်အာနာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယျဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့တအူးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတ
ရှင်နေဦးခင်မောင်ထေကပြောပြပါတယ်
ဟိုလူသားမှု300နှစ်နဲ့ဆွဲထားတယ်မြင်းဆောင်34ပါတယ်300နှစ်မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်းဂျန်တဲ့တရားခဏနေလဲထတ်တူညီပြည့်တန်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားဘုံမှာတခုနဲ့ပါသူကတွဲထားတာပေါ့နော်တရားခဏကိုထပ်ပြေးဖို့တင်းဆောင်မှုအပိကူညီတယ်ဆိုတဲ့ပုံမှန်နဲ့ပေါ့နော်ခြေလင်းကို300နှစ်34နဲ့ဆွဲတယ်လို့ဂျန်တဲ့လူတွေပေါ့နော်ခုနဦးအောင်စောထွန်းကလည်းပြီးဂျန်တဲ့လူတွေကိုလည်း300နှစ်34နဲ့ဆွဲထားတဲ့ကြောင့်လက်နဲ့ပုံမှန်ပါလက်နဲ့နဲ့ပတ်သက်တဲ့ဘုံမှာနဲ့ဆွဲထားတာတနက်နဲ့ဆိုတာလည်းအကုန်လုံးပါနေတာပဲလေဒီတနက်ကိုတရားမဝင်ကိုင်းနဲ့ဆက်တဲ့ဒီအကြောင်းအရာတွေပ
ါပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကဒီရေးဝန်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥက္ကုဋ္ဌလုတ်ကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးထုကိုရာဇသက်ကြီးပုံမှန်302လက်လက်ဥပဒေပုံမှန်19စလဝကအပ်ဥပဒေပုံမှန်73အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှန်302လက်လက်ဥပဒေပုံမှန်19စဇေယျဖြိုးကိုတော့ရာဇသက်ကြီးပုံမှန်302ဆက်သွယ်ရေးဥပဒေပုံမှန်69ရာဇသက်ကြီးပုံမှ420နဲ့468ထွက်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ရာဇသက်ကြီးပုံမှ302စတဲ့ပုံမှအသီးသီးတွေနဲ့မှုကင်းရက်တဖွဲ့ကတရားစွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်ဥကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမိကိုခုလိုပြောပြပါတယ
်ဒီအဲ့ဒါဆိုတော့သူကအခုခုလိုတစ်ခုနေနဲ့တရားကြီးဟိုတော့ဘာထိုင်နေစစ်တော့ဖွဲ့ပြီးတော့ဆက်ဖြစ်နေပါလေဟိုဒီဟုတ်ကြီးတဲ့ခါကျတော့ဒီဟုတ်ဟာကျွန်တော်အဓိကကြတဲ့ဒေသကိုဖမ်းမမိသေးဘူးပေါ့နော်ဟိုအဓိကအပြီးဥက္ကုဏီအတွက်တရားစင်တာကြီးပေါ့ဗျာအဲ့ဒီအတွက်ကိုကျွန်တော်ကဆက်တင်ပြီးတော့ကြိုးပမ်းနေပါတယ်ဟုတ်ကဲ့ဒါတရားစီရင်ဖွဲ့ကပြည်ထောင်စုကောင်မရောဆွေးရတဲ့ကြိုးပမ်းစစ်ချောတက်တော့ကတရားစီရင်ဖွဲ့ကတော့ဥပဒေကြီးစစ်စစ်စီမှုဆောင်ရနေတော့သိရတယ်သူတို့ပြောတာအခုတရားအမှုကိုကျွန်တော်စပြီးတော့သိရတဲ့အတွက်ကိုကျွန်တော်စတင်ကြည့်ရတဲ့အချက်တွေရှိပါသေးတယ်။တရားစီရင်ရတယ်ပေါ့။ဒီလိုပေါ်ကြီးရတဲ့တရားရုံးနေရာနေပြီးတော့ဒီဟုတ်ကိုပြောတာစီရင်မယ်လို့ကျွန်တော်တို့ကယူဆပါတယ်
။ဒ
ဒီကနေ့တရက်ခွင်မှာအမှုသည်တွေကိုအကျိုးဆောင်ပေးမဲ့ရှင်တွေရဲ့အမည်စင်းကိုတင်သွင်းခဲ့ကြပေမဲ့တပ်ဖြတ်မှုကိုကိုယ်တိုင်ကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့ကြီးလင်းအတွက်ရှင်တွေမရှိသေးတာမို့အစိုးရဘက်ကအစိုးရရှင်တွေအကျိုးဆောင်ပေးမယ်လို့မျှော်လင့်ရပါတယ်ဇန်နဝါရီ29ရက်နေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာအသက်ခံရတဲ့ရှင်နေဦးကိုနေဟာ NLD ရဲ့ထိတ်တန့်ဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွင်မှာအဓိကအကြံပေးနေသူတဦးဖြစ်တာကြောင့်လောက်ကျန်မှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကထင်မြင်သုံးသပ်နေကြပါတယ်။ဒါပေမဲ့လေလုံခြုံရေးအာဏာပိုင်တွေဘက်ကတော့အမှုနဲ့ပတ်သက်လို့ကနဦးတွေးရှိချက်အရာတပ်ဖြတ်မှုဟာပုံကိုရေးမကျေနပ်တာကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။နောက်တစ်ချိန်ယုံချိန်ကိုတော့ရှေ့တင်းဘက်တောက်ကြနေမှာပြုလုပ်သွားမှာဖြစ်ပါတယ်ရှင်
။မိခစုံစမ်းတင်ပြခဲ့တာပါရှင်။အခုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုကြည့်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့လာရှိုမူဆယ်ပြည်ထောင်စုလမ်းဟာမကြသေးခင်ကကိုကန်ဒေတာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေရော့ကျခဲ့ပေမဲ့အခုခါမှအခြေအနေပြန်လဲတည်ငြိမ်စပြုလာပြီးကုန်သွယ်မှုလည်းပုံမှန်ပြန်ဖြစ်လာနေပြီလို့ဒေတာခံကုန်သွယ်တွေကပြောပါတယ်။နယ်စပ်ကုန်သွယ်ရေးရဲ့တခြားလမ်းတစ်ခုဖြစ်တဲ့ချင်းရွှေဟော်ဘက်မှာတော့ကိုကန်ဒေတာအတွင်တိုက်ပွဲတွေမငြိမ်သက်သေးတဲ့အတွက်ကုန်သွယ်မှုကျဆင်းနေစေဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေတာရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရှင်
ဟုတ်ကဲ့ဒီလ14ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လမ်းပိုင်းပေါ်ကတိုက်ပွဲတွေနဲ့ဒီလ6ရက်နေ့ကစခဲ့တဲ့ကိုကန့်ဒေတာလောက်ကင်မြို့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကကျတဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေကကုံသွယ်မှုအခြေအနေဟာကျဆင်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့လာရှိုးမူဆယ်ပြည်အောင်စုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားတာတွေမရှိသလိုအခြေအနေဟာပြန်လည်တည်ငြိမ်လာတာကြောင့်ကုန်တင်ရင်အဝင်အထွက်တွေမြင့်တက်လာတယ်လို့မူဆယ်မျိုးတတိကုန်စီတိုင်အတွင်းရင်မှုဦးဆိုင်ခမောင်ကပြောပါတယ
်အရင်ရက်တွေကဟို900 600လောက်ဝင်တဲ့အနေထားကနေဒီနေ့ဒါအစည်းရေဟာလောက်1500လောက်ဝင်လာအရင်ရက်တွေကဒီလမ်းမှာနည်းနည်းအထက်ထက်ငေါငေါမတော်ရဲမလာရဲနဲ့လေနောက်ပြီးတော့လုံခြုံမှုအခြေအနေမကောင်းအောင်ဟိုဟာလုံခြုံမှုရေးတောင်းယူတဲ့အပိုင်းကစားစားထားတော့နည်းနည်းပြန့်ကြတာလားမှဒီနေ့တော့အကုန်ဖွင့်ချပလိုက်လုံခြုံမှုကောင်းလာတဲ့သဘောပေါ့နော
်ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်15ရက်နေ့မှာတော့တိုက်ပွဲ၃ကြိမ်ဖြစ်ခဲ့သလို16ရက်နေ့ကတော့ကားတွေကိုရပ်တန့်စီပြီးလက်နက်ကင်အဖွဲ့တွေကငွေကြေးကောက်ယူတာတွေရှိခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့နောက်ဒီရက်ပိုင်းမှာကုန်ပစ္စည်းတည်ယူကားတွေမြင့်တက်လာတယ်လို့လဲဦးဆိုင်ခမောင်ကပြောပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိတယ်လို့တရုတ်နိုင်ငံဘက်ကရောက်ရှိနေသူတဦးကအခုလိုပြောပါတယ်
။တိုက်တော့လည်းတော့လည်းအဲဒီတော့ကပြည်တော်ပြည်ပါတယ်အတန်းကဘုံဘုံဘုံဘယ်နာလည်းမသိတော့နေရာနေရာအောက်ပဲပြောတာပဲ။
ပြီးခဲ့တဲ့14ရက်နေ့ကတော့အစိုးရတပ်မတော်ကရန်လုံကျိုင်းအနီးကတောင်ကုန်းတစ်ခုကိုသိမ်းယူကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့15ရက်နေ့မှာတော့မော်ထိုင်းမြို့ကတပ်စခန်းနဲ့အနီးနားကိုကိုကန့်တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အခြေခံပညာအထက်တန်းကျောင်းနဲ့ရဲစခန်းကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုကန့်ဒေတာချင်းရွှေဟော်ကုံသွယ်ရေးစခန်းမှာလည်းလုံခြုံမှုအခြေအနေကိုစိုးရိမ်တာကြောင့်ကားဝင်ထွက်တွေညှော်နှဲခဲ့ပြီးတရက်ကိုကုံသွယ်မှုပမာဏအမေရိကန်ဒေါ်လာ1,000,000လောက်ကနေ5,000,000အထိကျဆင်းခဲ့ပါတယ်ဒီလိုကျဆင်းခဲ့ပေမဲ့ဒီကနေ့အထိတော့ကုံသွယ်ရေးအခြေအနေဟာလုံးဝရပ်တန့်သွားတာမရှိကြောင်းချင်းရွှေဟော်ကုံသွယ်ရေးစခန်းကညွှန်ကြားရေးမှူးဦးမင်းအောင်အေးကပြောပါတယ
်ဟိုကုံသွယ်မှုကအရင်လောက်မရှိပါဘူးကျွန်တော်တို့အော်ဖာရှိတဲ့ဟိုကုန်လေခြင်းသွားလာတာတော့ရှိတယ်။လုံးဝရက်တန်တာမရှိဘူး။ဒီတော့မှာဟိုတက်ပွဲကြီးမျိုးဖြစ်တာလည်းမရှိပါဘူး
။ကုန်လုံမျိုးကဒေသခံတယောက်ကလည်းမြမပြည်ဘက်ကနေပြောင်းနေကြံတင်ပို့တာရှိပေမဲ့အခြေအနေဟာအရင်အတိုင်းတော့မရှိသေးကြောင်းပြောပါတယ်
။လေသွားကုန်စီဟိုကျွန်တော်တို့ဘဝကြီးကလာတော့ပြောင်းသွားပြီပဲလာတယ်။ပြောင်းဆက်နေပြီ။ကျန်သွားတော့ဒီဒေသကလည်းတောင်ဘဝကြံနေတာတယောက်ကြီးကျန်ဆက်ရုံပို့တာပေါ့။လူကြီးကလည်းပုံမှန်သွားတယ်ဒီကျော်ခကြီးတဲ့သွားလာပုံမှန်သွားပါတယ်ကွာအဲကောင်ကားကျတော့တော့နည်းနည်းဒီဘက်ကပြည့်စစ်တော့ကျော်လည်းလက်လို့ရောဘုနော်ခါင်းသွားတော့တိတ်မရှိတာဘုနော်
ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်နေဆက်ကုံသွယ်ရေးကျဆင်းခဲ့တယ်လို့အဲ့ဒီဗန္ဒာရေးနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုံသွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းစီပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုကြာစင်းတာကတော့လက်နက်ကင်တိုက်ပွဲတွေပြင်တရုတ်အာဏာပိုင်တွေက
ဒီကနေ့ကတော့အစိုးရစံပေးမဲ့ရှင်းလင်းရေးအမြင့်ဆင်းကိုတင်သွင်းခဲ့ကြပေမဲ့တရားမဝင်စံတင်သွင်းတာကိုဖမ်းဆီးတာကြောင့်လဲပါဝင်တယ်လို့တုံ့တက်ထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသကုန်သွယ်ရေးခြေနေကိုကိုမိုးစောတင်ပြခဲ့တာပါ။အခုတန်လွင်မြစ်ကူးတရအနမဲအပေါ်မှာအခြေတင်ဖြစ်နေတဲ့ဘက်ကိုလည်းလှည့်ပေးပါအောင်မရှင်။ မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြစ်ကူးတရအကိုအမျိုးသားခေါင်းဆောင်ပူကျော်အစံကိုဂုံပြုအမည်ပေးဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတာမှာအခုနောက်ဆုံးတိုင်းရင်းသားအဖွဲ့အစည်းတချို့လည်းပါဝင်လာပါတယ်။ဒေသခံမွန်နိုင်ငံရေးအတိုင်းဝိုင်းသားမကတခြားတိုင်းရင်းသားအဖွဲ့အစည်းတွေကပါလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ထ
ตีราคันตายนี้ได้กูอเลมทายาหยอกเลยสุยกังกวนนี่แหละแท้มานอกถ้าตายนี้ผ่อซุยนี่ป่าวินลาดาဖြစ်ပါတယ်အထူးတပည့်အမျိုးသားပြန်လည်စင်းများရေဦးစားပေးဖို့ဂရီးပြုထားတဲ့အနေဒီအရသာအစိုးရအနေနဲ့တီလုတ်ရကြောင်ရေမှန်းချက်တွေကိုသိခိုက်မှာစိုးရင်ဒါကြောင့်သဘောထားထုတ်ပြန်ရတာဖြစ်ကြောင်းမုံပြင်းနဲ့ကရင်ရေဦးဆောင်ဖွဲ့ကကောင်းဆောင်ဖြစ်သူစောကျော်မိုးကပြောပါတယ်
ဒီလိုရွေးကောက်တင်မြှောက်မှုအရာပြည်သူဥပဒေပြုလွှတ်တော်တွေကိုရောက်သွားတဲ့ပြည်သူကိုယ်စားလှယ်တွေတယောက်ကဒေသခံပြည်သူတွေရဲ့ဆန္ဒကိုမျက်ခြေမပြတ်တမ်းသိရမယ်လို့ဆိုထားပါတယ်။ဒီလိုရှိရင်ဒေသခံပြည်သူတွေရဲ့ဆန္ဒဒေသခံပြည်သူတွေရဲ့လိုအင်ဆန္ဒကိုအခြေခံတဲ့ခိုင်းစင်မှုတွေပေါ်မှာဘယ်ဆောင်ရွက်ရမှာဖြစ်ပါလဲ။သူတို့ရဲ့ဆန္ဒကိုမျက်ခြေပြတ်ပြီးတော့မိမိရဲ့တ
ဒီကိစ္စကဝင်းဝင်းဝင်းမဖြစ်ဘဲနဲ့လူးလူးလူးစာဖြစ်စေရလို့ကျွန်တော်မြင်လို့ဝင်းဝင်းဝင်းဆိုလို့ရှိရင်ဒီကိစ္စကဝင်းဝင်းဝင်းမဖြစ်ဘဲနဲ့လူးလူးလူးစာဖြစ်စေရလို့ကျွန်တော်မြင်လို့ဝင်းဝင်းဝင်းဆိုလို့ရှိရင်ဒီကိစ္စကဝင်းဝင်းဝင်းမဖြစ်ဘဲနဲ့လူးလူးလူးစာဖြစ်စေရလို့ကျွန်တော်မြင်လို့ဝင်းဝင်းဝင်းဆိုလို့ရှိရင်ဒီကိစ္စကဝင်းဝင်းဝင်းမဖြစ်ဘဲနဲ ဒီမိုကရေစီအုပ်ချုပ်ရေးရှုထောင့်အနာဂတ်ဖက်ဒရယ်ပြည်ထောင်စုအရေးရှုထောင့်ရဒေသခံပြည်သူလူထုတွေရဲ့သဘောထားဆန္ဒကိုလိလုမရှုသင့်ပဲအကောင့်သေးဖော်ပြသင့်တယ်လို့သုံးမျိုးနဲ့ကရင်ရေးဦးဆောင်ဖွဲ့ကသဘောထားထုတ်ပြန်ခဲ့တာပါ အလားတူမွန်ပြည်နယ်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လည်းတန်လွင်တရာမြေပေးရေးကိစ္စမှာဒေသခံပြည်သူတွေရဲ့သဘောထားဆန္ဒနဲ့တစ်ဆက်တည်းဖြစ်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တရာချောင်းစုံကိုပူကျုံအောင်စံတရာမြေဖြစ်ပြောင်းလဲတတ်မှတ်ဖို့မလ၁၄ရက်နေ့ကပြည်သူ့လွှတ်တော်စည်း ဒီမျိုးစုရဲ့ဆန္ဒတဘောသားစီအဒီမကြည့်ဘူးလို့ဆိုဆက်တင်မစင်းသားလို့ဆိုအဲဒီမျိုးစုရဲ့အာလုံးဘဝနေချင်းကြီးဖြစ်တယ်ဘယ်လိုမချုပ်ချက်လာအဲဒီနေ့နိုင်ငံရေးလောကကလည်းကျွန်တော်လှုပ်ရတဲ့ရာမီပေးရေးကိစ္စကိုအန်အက်ဒီအစိုးရအနေနဲ့လှုပ်ဆောင်နေတာအန်အက်ဒီမျှော်မှန်းထားတဲ့အမျိုးသားညီညွတ်ရေးလမ်းစဉ်ကိုအကျိုးရုပ်စေတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ ကျွန်တော်ကိုရှိတန်းတင်ရမှာအဲ့ဒီထားမှာသူကသူနိုင်တဲ့ကာလမှာသူဒီတာခံဒီတကယ်ကိုအင်ရှင်ဒီရဲ့သဘောထားကိုလစ်လျူရှုပ်ပြီးတော့လှုပ်ချင်ရလှုပ်သွားတယ်လို့ပဲကျွန်တော်အဲ့လိုမြင်တယ်တကယ်တမ်းတော့ဒီဟာကသူတို့ပြောတဲ့အမျိုးသားယဉ်ကျေးစီရဲ့အတွက်အကျိုးလုံးဝမပြည့်ဘူးမကဘူးတော်တော်လေးကိုအကျိုးရုပ်စီလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
လက်ရှိမှာစကိုင်းတိုင်းဒေသကြီးကလေးဝမ်မြို့မှာရှိတဲ့ညှိကူးသရားကိုပူကျောင်းစံသရားပြည့်အမည်ပေးဖို့အန်အေဒီပါတီကနေကြိုးပမ်းနေပါတယ်ဒီပေါ်မှာဥဆိုးဆောင်ကခုလိုပြောပါတယ်စကိုင်းတိုင်းကတော့ကျွန်တော်တို့ရဲ့ကိဝဟောဗျာကျွန်တော်တို့ရဲ့အပေါ့ဝမှာရှိတဲ့တရားကြီးပေါ့ကျွန်တော်တို့ဒီကအသုံးပြုတဲ့တရားကြီးပါတကယ်တမ်းတော့ဒီဟာကရှိသီးသားနာမည်နဲ့ပဲကျွန်တော်ရှိစေချင်တယ်ဘာဖြစ
တာကုံယူစရာတခုလို့သတင်းမီဒီယာတခုပြောဆိုခဲ့ပါတယ်။မွန်ပြည်နယ်မြို့နယ်ဒေသအသီးသီးကဒေသခံတွေရန်ကုန်မြို့မှာရှိတဲ့မွန်မျိုးသားတွေကတော့လာမဲ့တနင်္ဂနွေနေ့မှာသရမ်းမြေပြောင်းလဲရေးနဲ့ပတ်သက်ပြီးမွန်လမြိုင်မြို့မှာကန့်ကွက်ဆန္ဒပြဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ။
နိုင်ကုန်အိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာပြည်ရဲ့ခြေလက်ဒေသတွေမှာမွေအန္တရာယ်ရွှတ်ချနိုင်တော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါ။ မြန်မာနိုင်ငံမှာမွေကြိုက်ခံရသူပေါင်းနှစ်စဉ်13,000ဝန်းကျင်ရှိတဲ့အနေနဲ့သေဆုံးသူအရေအတွက်က600ဝန်းကျင်ရှိပါတယ်။ဝေးလံခေါင်တီရက်တွေကစီးရင်နွမ်းပါသူတွေကြားမှာရင်ဆိုင်နေရတဲ့မွေအန်ဒီရယ်ကိုရှော့ချနိုင်ဖို့ရည်ရွယ်ပြီးဩစတြေးလျနဲ့မြန်မာသိပ္ပံပညာရှင်တွေကြိုးပမ်းဆောင်ရွက်ပေးနေတဲ့အခြေအနေကိုတော့ VOA သတင်းတောက် Ron Corbin ရဲ့သတင်းပေးပို့ချက်ကိုမတ်ဤတန်ဆင်ကပြောပြမှာပါရှင်။
ဒီနှစ်ကမွေကြိုက်ခံရသူ13,000လောက်ရှိတဲ့နေရာမှာနှစ်စဉ်600လောက်အသက်ဆုံးရှုံးနေရတယ်လို့မြန်မာနိုင်ငံရဲ့တရားဝင်စစ်တမ်းတွေအရဖော်ပြထားပါတယ်။အထူးသဖြင့်အသက်မွေးဝမ်းကြောင်းအတွက်စပါးရိတ်နေရတဲ့ကျေးလက်လူထုကြားမှာအဖြစ်များတယ်လို့လည်းဖော်ပြထားပါတယ်။စပါးကလေကွင်းတွေမှာကြွက်တွေပေါ်တော့ဒီကြွက်တွေကိုစားဖို့အစိတ်ပြင်းတဲ့မွေပွေးတွေမွေဟောက်တွေလည်းရောက်လာတတ်ကြပါတယ်။မွေကြိုက်ခံရရင်ဖြင့်အရေးပေါ်ဆေးကုသခံနိုင်ဖို့အဝေးကြီးကိုသွားရတော့လမ်းမကောင်းတာနဲ့အခြေခံရန်ရအဆောက်အုံတွေကောင်းကောင်းမွန်မွန်ရှိရကြောင်းမွေကြိုက်ခံရသူတွေကိုအသက်ကယ်နိုင်အောင်ဆေးကုသမှုအချိန်မီခံယူနိုင်ဖို့ခက်ခဲလာပါတယ်။အချိန်မြင့်မြတ်အရေးပေါ်ကုသမှုခံယူဖို့အရင်ရည်ကြီးတဲ့အကြောင်းကိုတောင်ဩစတြေးလျတောင်ဝင်အဒလိတ်စေယုံကကြောက်ကအထုကူချန်အိုပါကအခုလိုပြောပြပါတယ်
။ So all these factors accumulate to a long delay between bites
အချောင်းနောက်အဆင်မပြေတာတွေကြောင့်မွေစိတ်ဖြည့်ဆည်းရဖို့အချိန်ကြံ့ကြာမှုတွေနဲ့ကြုံရတဲ့ဆိုရင်ကျွန်တော်တို့အနေနဲ့မွေစိတ်ဖြည့်ဆည်းများထုတ်နိုင်ပြီးလိုအပ်တဲ့နေရာတွေမှာရှိတဲ့ရေခဲတစ်တာတွေမှာလွယ်လင်းတကူထားနိုင်ဖို့ကူညီပေးမှာပါ။ကျန်းမာရေးလုပ်သားတွေစီကအကူအညီအလွယ်တကူရနိုင်အောင်လည်းစောင့်ရက်ရမှာပါ။
မြင်းတွေကိုမွေးစိတ်ထိုးပြီးတော့မွေးစိတ်ဖြည့်ဆည်းထုတ်ရမှာအခုမွေးစိတ်ကိုခံနိုင်တဲ့မြင်းတွေရဲ့အသက်ရှင်တော့လည်းမြင်လာပါဗျ။သွေးအားနဲ့ရောဂါအာဟာရဓာတ်ဆိုင်ရာကျန်းမာရေးပြဿနာစတာတွေရှိတဲ့မြင်းတွေမှာတော့သိဆုံးမှုနှုန်းများနေပါသေးတယ်။မြန်မာမြင်းထင်းတွေကြီးကနေမြန်မာမြင်းတွေကိုဂရုစားရတဲ့ပုံစံတွေကိုမွေးစိတ်ဖြည့်ဆည်းထုတ်သူတွေကပြန်လေးလာတော့မှသူတေသနာပြုမှုကိုပိုပြီးထိထိရရောက်လှုပ်ဆောင်နိုင်တာ
ပါ။ So in the last 10 months the average horse mortality is something like 6 or 7 per month compared to 50 per month.And this is very
you know မွေးစိတ်ထိုးပြီးတည်တဲ့မြင်းကောင်ကြီးကတလောက်ကိုအကောင်50လောက်ရှိခဲ့ရတာကအခုဒီလွန်ခဲ့တဲ့ဆယ်လအတွင်း6ကောင်9ကောင်လောက်ပဲရှိပါတော့တယ်ဒါဟာသတင်းကောင်းပါမြင်းတွေမှာသာမကလူတွေအတွက်ပါထိရောက်တဲ့မွေးစိတ်ဖြည့်ဆည်းရှိလာပါတယ်တလောက်မှာမြင်းကောင်ကြီးတည်ဆုံးမှုနှုတ်နဲလေးလေးမွေးစိတ်ဖြည့်ဆည်းပုံများများထုတ်နိုင်လေးပါပဲ
ဒါကြောင့်မွေးစိတ်ဖြည့်ဆည်းထုံတုံးကစီးပလင်းတသိန်းကနေ6သိန်းအထိမြင့်မားလာပါတယ်ဩစတြေးလျနိုင်ငံသားရေးရာနဲ့ကုန်သွယ်ရေးဌာန DFAT နဲ့မြန်မာကျန်းမာရေးဌာနတို့ပူးပေါင်းပြီးတော့2014ခုနှစ်ကစတင်ခဲ့တဲ့ဒေါ်လာ 1.89 တန်တန်ဒီစီမံကိန်းကတစ်နှစ်ကိုမွေကြိုက်ခံရသူ900ကနေ800အထိရှိနေတဲ့မန္တလေးဝန်ကျင်ဒေသကိုအယုံဆိုင်ဆောင်ရွက်နေပါတယ်ပြည်သူ့ကျန်းမာရေးဆိုင်ရာအကြီးအကဲကတိကအာဖဆာမာမုတ်ပါဝင်တဲ့ဒီဩစတြေးလျအဖွဲ့မှာအက်ဒလိတ်အမျိုးသမီးနဲ့ကလေးစေယုံကကမ္ဘာကျော်အစိတ်ဖြည့်ဆည်းလေးလာသူတွေပါဝင်ပြီးတော့မြန်မာနိုင်ငံကပညာရှင်တွေဒေသခံတွေနဲ့ပူးပေါင်းပြီးကျန်းမာရေးကဏ္ဍအတွက်လိုအပ်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ဖို့ဆောင်ရွက်နေကြပါတယ်။မွေကြိုက်ခံရသူနှုန်းကတရားဝင်စီးရင်မှပြထားတဲ့အထက်ပိုပြီးအများကြီးပိုနေတယ်လို့မာမုတ်ကလက်တတော်ကောက်ယူထားတဲ့စစ်တမ်းတွေအရပေါ်ပြထားပါတယ
်။ It's not a new phenomenon. It happens because many people do not reach the health system where the recording took place.
ပိုးထီးသူတွေကဆေးရုံတွေမရောက်တော့မှတ်တမ်းမှမတွေ့ရမဆမ်းပါဘူး။တချို့ကဆေးမီးတို့နဲ့ကူးကြပြီးတော့တချို့ကျတော့ဆေးရုံမရောက်ခင်တည်ဆုံးကြတာတွေလည်းရှိပါတယ်။တချို့ကျတော့ကြိတ်မိတ်ခံပြီးတော့နောက်ဆုံးတော့လည်းကောင်းသွားတာတွေရှိပါတယ်
။ဒီစီစဉ်ကဒေတာကန်ဆေးဘက်ဆိုင်ရာတွေရောဆေးဝါးနဲ့မအပ်ဆက်တဲ့လူမှုအတိုင်းဝိုင်းတွေရဲ့ပြည်သူစောင့်ရှောက်နိုင်မှုစွမ်းရည်ကိုမြင့်တင်ပေးနေတာလို့သူကပြောပါရယ်။ဒီစီမံကိန်းကရွာ150ထိလူမှုအစည်းအဝေးပွဲတွေလုပ်ပြီးတော့ငွေကြိုက်ခံရရင်စောင့်ရှောက်ပေးနိုင်တဲ့အသိပညာတွေကိုလူ5000လောက်ထိကိုပို့ချပေးနေတာပါ။နေအောင်ကြီးတုံရေခဲတစ်တာတွေကိုမွေးစိတ်ဖြည့်စည်တွေအနည်းနာမှာအလွယ်တကူထားပြီးတော့နည်းနည်းဆောက်ရှောက်နိုင်မှုအတွက်ရည်ရွယ်တယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်ဒီစင်ခုံမှုကကနဦးမွေကတ်ခံရပြီးချင်းဆောက်ရှောက်မှုထက်ပိုတယ်လို့မမုတ်ကပြောပါရယ်မြန်မာနိုင်ငံမှာမွေကတ်ခံရသူအများဆုံးကအစင်းရဲဆုံးသူတွေထဲမှာပါပါရယ်နေရှင်လာများစေယုံတက်ရတော့အကုန်ကျစေးတွေများပြီးတော့မိသားစုတွေအတွက်ဝင်ပြီးပါရယ်ဒီစီမံကိန်းရဲ့မူနဲ့နည်းလမ်းတွေကမြန်မာနိုင်ငံနေရာအနှံ့မှာလည်းဒီစနစ်နဲ့ဆောင်ရွက်နိုင်ပါသေးရဲ့ရှင်
မအီတန်စင်ပြပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေပြီးဆက်သွယ်လို့ရင် barmis@voanews.com ကိုဆက်သွယ်နိုင်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လူသူတွေအတွက်တော့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ18ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ည10နာရီထိထုတ်လွှင့်ပေးသွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံးလင်အမေရိကန်တခွေနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာမြမတွင်းထွက်ကြောင်မြတ်ရတနာတွေတဲကတဆင့်ခံတိုက်တွေကတဆင့်တွေ့ရှိရတဲ့စိန်အကြောင်းကိုအခုလိုနားဆင်ရမှာပါ။
တကယ်တော့ပြောမယ်ဆိုရင်စင်က600 900လောက်တွေ့ပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒီတာပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲစင်မိုင်လောက်กว่า
အဲ့ဒီပညာရှင်ဦးတင်ကျော်တန်ရဲ့ပြောပြချက်ကိုနားဆင်နိုင်ကြမှာပါအဲ့ဒီလိုစီစဉ်တဲ့ခါမှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း106နိုင်ငံမှာပြိပက္ခတွေနဲ့ဆင်းရဲမွဲတေမှုတွေကြောင့်လူကုန်ကူးခံရသူပေါင်း23တန်ဝန်းကျင်ရှိတဲ့အကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမတ်လ15ရက်နေ့ကဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြိပက္ခဖြစ်ပွားရာကချင်နဲ့ရှမ်းပြည်နယ်အစရှိတဲ့ဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေဘာကြောင့်လူကုန်ကူးခံနေရတယ်ဆိုတဲ့အကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်ကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
Women and girls in particular are targeted again and again and again. We see brutal
sexual assault. We see brutal sexual assault. We see brutal sexual assault. We see brutal sexual assault. We see brutal sexual assault. We see brutal sexual assault.သိရစ်ဆက်တဲ့လိမ့်မိုင်းဆိုင်ရာခေါင်းပုံဖြတ်မှုတွေကိုခံနေကြရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမလ15ရက်နေ့ကကျင်းပခဲ့တဲ့ပြည်ပခဒေသတွေမှာလူကုန်ကူးမှုခေတ္တရဲ့ကျွန်းစနစ်နဲ့အတရားဓမ္မလိုအားပေးခိုင်းစေမှုဟန်တာရေးကာဝေးနဲ့နှိကိုရေးဆိုင်ရာညီလာခံမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်ကမ္ဘာပေါ်မှာမြန်မာနိုင်ငံအပါအဝင်ဆီးရီးယားအာဖဂန်နစ္စတန်လီဘီးယားဆိုမာလီးယားအစရှိတဲ့ပြည်ပခန့်တွေရင်ဆိုင်နေရတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း106နိုင်ငံတို့မှာလူကုန်ကူးခံရသူပေါင်း20တန်းရှိပြီးလူကုန်ကူးမှုကနေရာဇဝတ်ဂိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံ150ဝန်းကျင်ရှာလို့ရခဲ့ကြတယ်လို့လေကုလသမဂ္ဂကဆိုပါတယ်ဒီနေ့လာကမှာကုလသမဂ္ဂဆရာမြန်မာတမတ်ကြီးဦးဟောက်တူစွမ်းနဲ့တက်ရောက်ခဲ့ပါလေမြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့တိုင်းရင်းနဲ့နှက်ကိုင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပြည်ပခန့်တွေအဆုံးသတ်နိုင်ဖို့လိုအပ်ကြောင်းသူကပြောခဲ့ပါလေ
Cessation of conflict and building peace is one of the most important solutions to solve the problems of human trafficking
လူကုန်ကူးမှုပြဿနာကိုဖြေရှင်းနည်းတွေနဲ့အရေးကြီးဆုံးကတော့ပြည်ပခန့်တွေအဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်ပါလေဒီမိုကရေစီကျင့်သုံးနေတဲ့မြန်မာအစိုးရအမျိုးသားပြည်လည်ချင်းကြားစီရေးနဲ့ဒေသကြီးပေါ်ဆောင်မှုနိုင်ငံရဲ့ရေးကြီးတဲ့ဦးစားပေးလုပ်ငန်းတွေမှာထည့်သွင်းထားပြီးအဲ့ဒီဥတီချက်အောင်မြင်စေဖို့လဲကြိုးပမ်းဖို့တန်ဖိုးတင်ခိုင်မာပါတယ
်မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့နိုင်ငံတကာစာချုပ်တွေကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ကျော်ကျူးလွန်တဲ့ပြစ်မှုဆိုင်ရာစာချုပ်လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်အပြင်ရွှေပြောင်းချေချသူတွေလူကုန်ကူးခံရမှုတိုက်ဖျက်ရေးစာချုပ်စသဖြင့်စာချုပ်တို့ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2005ခုနှစ်မှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကိုအတည်ပြုခဲ့ပြီးပြောင်းလဲနေတဲ့အခြေအနေတွေနဲ့ကိုက်ညီစေဖို့ပြန်လည်ပြင်ဆင်နေကာလက်ရှိမှာ၅နှစ်စီမံချက်နဲ့လှုပ်ဆောင်နေတယ်လို့လည်းတမတ်ကြီးကပြောခဲ့ပါတယ
် We have also taken appropriate measures to prevent potential human trafficking, slavery and labor exploitation in conflict areas.
ပြည်ပခဖြစ်ပွားဒေသတွေမှာလူကုန်ကူးမှုကျွံပြမှုနဲ့လူအားခေါင်းပုံဖြတ်မှုတွေကိုဟန်တားနိုင်မှုလဲလိုအပ်တဲ့အရေးယူဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။အရေးယူဆောင်ရွက်မှုအစိတ်ပိုင်းဖြစ်လူကုန်ကူးမှုအကြောင်းသတင်းဖြန့်ချိမြဝေတာတင်ဒန်းတွေပေးတာနှိုးချမှုရှိစေဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားဘာသာတွေနဲ့လဲစားဆောင်တွေဖြန့်ဝေခဲ့ပါတယ်။ ဒါတွေကိုအစိုးရအပြင်ဒေသခံ NGO တွေနိုင်ငံတကာ NGO အဖွဲ့တွေဘာသာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ
်ခုလိုလုံခြုံရေးကောင်စီမှာလူကွန်ကူးမှုပြဿနာဖြေရှင်းဖို့မြန်မာနိုင်ငံအနေနဲ့ကြိုးပမ်းနေတဲ့အကြောင်းတာမကြီးကပြောခဲ့ပေမဲ့လို့လေလက်ရှိမြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားရာဒေသတွေဖြစ်တဲ့အထူးသဖြင့်ကချင်နဲ့ရှမ်းအစရှိတဲ့ဒေသတွေမှာလူကွန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲတိုင်းရင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံကြရတဲ့အခြေအနေကိုဆက်ရောက်ခဲ့ပါတဲ့ဆိုတာကိုဆက်တင်ပြလို့ပါလေမွန်းနေလီကတော့ကချင်အမျိုးသမီးအစည်းအရုံးကဖြစ်ပါလေ
ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါတော့တရုတ်နဲ့နမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လပ်မှုဖြစ်လာတယ်ဘာလို့ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကအခုလိုလည်းမြေစောတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာလာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိပ်စက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီသမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလို့ရှာဖို့အတွက်သူကြိုးစားလာတယ်။အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်။ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးသမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်။ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောဒီမိုးရစွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်။ပတ်စံပဲရချင်လာတဲ့အခါကျတော့အဲဒီချားနိုင်ငံကဒီများတော့အချင်းဒီကျုပ်ဖက်ကပေါ့နော်အဲကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုအဲလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ချူချူနဲ့အဲပတ်စံများနာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားတာတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနေရာမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလူမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြင့်စေဝါစစ်တနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြင့်စေဝါတောက်တုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးအခြေအနေပေါ့နော်အဲ့ဒီအခြေအနေပုံမှန်ဒီလူကုန်ကူးမှုကပေါ်ပြီးတော့ဖြစ်နေပါ
ကရှင်တိုင်းရင်းသူမေရီတောင်ကတော့2017မှာမြန်မာစစ်တပ်နဲ့ KIA ကြားတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးနောက်မန်စီမုံမောက်ပြည်နယ်တွင်းရှိအိုးအိမ်မဲ့ဖြစ်ကြတဲ့ဒုက္ခသည်တောင်းကြော်ကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့ဖြစ်တဲ့လူမှုအလင်းလို့အဓိပ္ပာယ်ရတဲ့ကချင်လူမှုအခြေပြုအဖွဲ့ကဖြစ်ပါတယ်သူကပဋိပက္ခကြောင့်ဒုက္ခရောက်ပြီးလူကုန်ကူးခံရတဲ့ကချင်အမျိုးသမီးတွေရဲ့ဘဝကိုအခုလိုပြောပြခဲ့ပါတယ
်မတော်မြတ်ဆိုပြောလို့ဒီစိတ်ကြောင့်မလို့ပေါ့အချင်းပြည်နယ်နဲ့ဆန်းပြည်နယ်မှာဆိုရင်ပြည်သူပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသကအထက်ပြည်သုံးဆောင်နေတဲ့လူအားလုံးကတသိန်းနဲ့တောင်းပေါင်းနေစီရှိတယ်။အခုအချင်းမျိုးပြောဆိုလုံခဲ့တဲ့2015စက္ကန့်ပါမှာပဲကျွန်တော်တို့ကလေးနှစ်ပြည့်ပြီးမှ IDP ရဲ့အချင်းမျိုးကျွန်တော်တို့လေ့လာဆန်းစစ်မှုတွေကျွန်တော်တို့လုပ်ခဲ့ပေါ့။
Okay.
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျွန်တော်တို့ဟိုဒီဒုက္ခတွေနဲ့အားလုံးအတွက်နိုင်ငံတကာလူသားချင်းစာနာပံ့ပိုးမှုကူညီတတော်ရော့နေတာကိုကျွန်တော်တွေ့ရတယ်။ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်ပြည်ရဲ့နေရက်ကိုဘယ်လိုမှပြန်လို့မရဘူး။ရင်းဆိုင်ရေးရတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ညစ်ရပြီးတကယ်ကိုတို့ပြန်ခုရမယ်ဆိုတော့ပြန်မယ်လို့ဖြစ်တယ်။ဒီ9နှစ်ကျင်းမှဆိုရင်အခြေအနေသစ်ဒီ IGP မှာနှစ်နာဆုံးဆုံးမှုလို့ပြောရမလား။တော်တော်လေးနှစ်နာတဲ့အပိုင်းလေးကျွန်တော်ပြောရတယ်။ဒါအခုချိန်မှာကျမအငြင်းန်းဒီဒုက္ခတဲ့ဆန်းကိုကျမအငြင်းန်းသွားတယ်မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ဖော်မာထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအငြင်းန်းတောင်ပေါ်မှာနေရဆိုပေမဲ့အငြင်းန်းကိုယ့်ရဲ့လုံအားနဲ့ကိုယ်နေပြီးစားရကိုယ့်အိမ်မှာကိုယ့်ဟာကိုယ်အငြင်းန်း manage လုပ်နေရတူပါဒီလိုမျိုးအစင်းအက်ထဲမှာနေရထိုင်တာကအစဒီဆယ်ပေပတ်လဲ၁၂ပေပတ်လဲအခန်းထဲမှာမိခင်မိဘရောသမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကောအရန်ကိုဒါစိတ်ချခိုက်ပြဖြစ်တယ်ပေါ့နော်ဒီလိုမှချုပ်ချော်ပါရတယ်ကျမတို့ camp ထဲမှာဒီ9နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေသူ့အမျိုးသမီးငယ်ဆက်ကျော်တက်လေးပဲဖြစ်လာတယ်ဆိုတဲ့ကလေးတွေက camp နေအားလုံးကလည်းတိရုပ်ပြည်နဲ့နီးတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာရဲ့ပြတော့တို့ရဲ့
ဒီလက်မှုတစ်ခုအနေနဲ့တော့လောက်ကောင်းစိတ်ချပောက်ခုအနေနဲ့တော့လောက်ကောင်းတချို့ဆိုအဲ့တဲ့ငယ်ရယ်နဲ့အိမ်ထောင်ကြည့်သွားရတဲ့ဟာမျိုးနဲ့ချို့ဆိုရင်အိမ်မှနေနေဆိုခဏပြောတဲ့ဟာကိုစမ်းပါစမ်းနေနေမြင်အောင်ကြည့်ပေါ့ဒီလိုဆက်ပြီးဆက်နေပြီးခမနိသားစုဆယ်ယောက်ရှိနေအားလုံးကစစ်စစ်တိတ်နေရတဲ့ခါမှာနိသားစုကိုထောက်ပံ့ဖို့ဆိုရဲ့ဟာမျိုးစိတ်နဲ့ပြုတ်ပြီးတော့
ဒီမှာလူကုန်ကူးမှုတိုက်ဖြည့်ရေးမှာပူးပေါင်းဆောင်ရွက်မှုအနည်းဆုံးဖြစ်တဲ့အနေအဆုံးအဆင့်သုံးမှာတတ်မှတ်ခံခဲ့ရတဲ့နှစ်အတော်များများရှိခဲ့ပြီဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြေသူများကန္တာကိုနှီးကုန်းချုပ်ဝတ်ပါလိမ့်ရှင်
Talala dance is a disabinated news me canago, Kulu Tajanina by Mati Tolin baby Pian let Tolin Jago Sunny Nimene by Manasa Naimare. A Kusabi Nasia met to Das only American Queen season maro, saw studio would detangle the Urian soha, Jambi on Semitepe, Long Angu Wimbogo that Bobi say when Sagere down a pine nickel, go on at Dinja be Mavashin.
ဆိုတော့ဒီပေါ့လေမီဒီယာလုပ်ငန်းတစ်ခုကိုဟိုအမေရိကန်မှာဟိုအောင်မြင်မြင်နဲ့လှုပ်လာနိုင်ဖို့ဆိုတာတော်တော်ခက်ခဲပါတယ်ဆိုတော့ဒီမီဒီယာလုပ်ငန်းကိုဘယ်တုန်းကစပြီးတော့လုပ်ခဲ့တာလဲဒီကျွန်တော်ရဲ့
company studio ကဘယ်နေ့ကစလဲဆိုတော့2012ကနေစတယ်ဒါပေမဲ့ကျွန်တော်ကမီဒီယာတဲမှာဘယ်တုန်းကနေစလဲဆိုတော့ကျွန်တော်က1998ကနေစတယ်ကျွန်တော် 12 years old ကနေစတယ်ကျွန်တော်ဘလိုစတေးကစတာနေစတယ် University of Southern California. ဒီတော့ဒရော့ပေါ့လို့လိုက်တယ်ပြီးတော့မှဟိုဘစ်နက်စ်ကဝင်လိုက်တယ်ကျွန်တော်ဆိုတော့ဒီလုပ်ငန်းကိုစပြီးတော့လုပ်တဲ့အခါမှာရောဟိုဘယ်လိုအခက်အခဲတွေကိုဖြတ်သန်းခဲ့ရလဲဒီအခြေအနေကိုမရောက်ခင်မှာပေါ့လေအခက်အခဲကတော့အရင်ကတော့အခက်အခဲကပတ်စံအခက်အခဲပေါ့နော်ဒီဘစ်နက်ဆိုင်ပတ်စံပါပတ်စံမှာမဝင်လာဘူးဆိုပတ်စံရှာဖို့တခြားနည်းတွေနဲ့ရှာရတယ်ကျွန်တော်ကအရင်စတော့ကဘာလောက်လဲဆ အကုန်လုံးဆက်လောက်ရတယ်ပေါ့နော်ပတ်စံနေနဲ့ဆုလို့ရအောင်ပြီးတော့မှဒီစတူဒီယိုဆက်ပြီးတော့အဲ့မှဖြည်းဖြည်းဖြည်းဖြည်း rank ကိုပေးပြီးတော့လူတွေကိုကူညီရတာပေါ့လေမဲ့ဘာပို့တယ်လဲဆိုတော့ကျွန်တော် business ကကျစီတွေလူတွေရောင်းတာမဟုတ်ဘူးကျွန်တော်မှာတော့ပါလဲဆိုလူတွေကူညီတာကူညီတာသူတို့ကဟိုဗီဒီယိုလောရင်ကူညီပေးတာပေါ့ကူညီပေးတော့သူတို့ပတ်စံပေးတယ်အဲ့ပတ်စံကဟို profit ပေါ့နော်ဒါပေမဲ့ mentality ကနော်ဟိုဒီ business ကိုဝင်လူတွေကူညီတဲ့ဟို mindset နော်နဲ့ဝင်လိုက်ရင်ပိုအဆင်ပြေတယ်နော်ပတ်စံဟိုလောဘကြီးပြီးတော့ပတ်စံအားကိုချမ်းသာကြတာနဲ့ဝင်လာတာမဟုတ်ဘူ
းလုပ်ငန်းတစ်ခုကိုလုပ်တဲ့အခါမှာဟိုငွေမျက်နှာတစ်ခုလေးကိုကြည့်တာမဟုတ်ဘဲနဲ့ဒါကိုကစေတနာအပြည့်နဲ့နောက်တစ်ခုကလည်းဒီလုပ်ငန်းကိုချစ်တဲ့စိတ်နဲ့ဒါလုပ်ဖို့ဟိုလုပ်ကင်ရဲတာကြောင့်အခုလို့ဟိုအောင်မြင်လာတယ်လို့ဟိုဆိုလိုတာပေါ့လေဆိုတဲ့အခါကျတော့နောက်တစ်ခုကဒီလုပ်ငန်းမျိုးကိုလုပ်ဖို့ဘာကြောင့်ရွေးချယ်ခဲ့တာလဲ
ဒီလုပ်ကိုဘာဖို့ချက်လဲဆိုတော့ကျွန်တော်ကတော့အလုပ်အကုန်လုံးချက်တယ်ဒါပေမဲ့ဒီအလုပ်ကကျတော့ဟိုသူများတွေကဟိုဒီကတကယ်ရှိတယ်ကျွန်တော် for example ကျွန်တော်ကလေဗီဒီယိုလုပ်တယ်နော်ဟိုငငယ်တော့ဟိုတရုတ်ဆန်ဖြစ်တော့လေဒါပေမဲ့လူတွေကနှီးတယ်ဓာတ်ပုံဟိုဓာတ်ပုံရိုက်တယ်နော်တချို့လူတွေကလေကျွန်တော်ပို့လေဓာတ်ပုံရိုက်ပေးတယ်ဒါပေမဲ့ပြန်အဲ့ဓာတ်ပုံကိုကြည့်လို့ရအောင်ပြန်ရဖို့အောင်တအားကိုကြိုက်ဆောင်ရတယ်နော်တခါကျရင်ဟိုဓာတ်ပုံရိုက်တဲ့လူကနေဓာတ်ပုံရိုက်ပေးတယ်ပြီးတော့ကြိုက် love you ဆောင်ပြီးတော့မရဘူးဆိုတော့တွေ့ရတယ်ဒီမှာပါလဲဆို opportunity ရှိတယ်ဒီ America မှာ or just အများကြီးပဲသူတွေကတခုခုလုပ်ရင်အလုပ်လုပ်ရင်အောက်နေတယ်နေနေလာနေနေနေလာစောင့်နေရတယ်ဆိုတော့အဲ့စားနေတွေ့တော့ကျွန်တော်အာအဲ့စားကျွန်တော်လုပ်နိုင်တယ်ပုံမြင်မြင်လုပ်နိုင်တယ်ပုံမြင်မြင်လုပ်ပြီးလူတွေကနေသဘောကျအောင်လုပ်နိုင်တယ်ဆိုတော့အဲ့ရလုပ်လိုက်တော့အောက်ထွက်သွားတာပေါ့ ဟိုညဟိုစစ်စစ်ရေးစင်ကိုကြည့်ရပေါ့နော်လူတွေကဘာလို့လဲဟိုကျွန်တော်ကဘာလို့လဲဘာလို့လဲဆိုတော့ကျွန်တော်နဲ့လူတခြားလူတွေကဘာလို့လဲဆိုတော့ကောင်းတဲ့ဗီဒီယိုမြန်တဲ့ဗီဒီယိုလို့တယ်ဆိုအဲ့စားနေကျွန်တော်ဝါသနာပါဝါတာလူတွေကိုအမ်ပြောင်းလို့တာပေါ့နော်မြန်မြန်လုပ်ပေးတယ်ဆိုစိတ်အေးအောင်လုပ်ပေးတယ်အားပဲ
အေဒရီယန်ကဒီအခုလုပ်ငန်းမှာရောလူအင်အားဘယ်လောက်လောက်နဲ့လုပ်နေရလဲ
အခုမှကျတော့ကျွန်တော်ဒီမှာချိန်မှကျတော့တောက်ရောက်ရှိတယ်ဒါပေမဲ့တခါကျန်ပုံများတယ်တခါကျန်ပုံနေတယ်အလုတ်က every အလုတ်ကကျတော့ဟိုမတူဘောเนาะတခါကျန်ဟို3ယောက်ပဲလို့တယ်ဒီတချို့အလုတ်တွေကလေတချို့တွေကကျတော့တယောက်ပဲလို့တယ်အော်2ယောက်ပဲလို့တယ
် Adrian ရဲ့ဒီ studio လဲဟိုကျွန်တော်တို့ဟို online မှာတွေ့တာပေါ့လေဟို studio ဆိုတဲ့ကတော်တော်ကြီးကြီးပါတယ်ဆိုတော့ဒီကုန်ကြဈေးတွေကိုရောကိုအမြဲတမ်းအလင်းမီအောင်ပေးရလဲ
ဆိုစတူဒီယိုပေါ်ကကျတော့တော်တော်ဈေးရှိတယ်အလုတ်သမားတွေကလည်းဝင်လိုက်ဟိုထွက်လိုက် blue mouse freelance record it เนาะအလုတ်လုံးမှာပဲပတ်စင်ရတချို့လူတွေကကျတော့ different ဖြစ်တယ်တချို့ company ကပါလဲဆိုတော့အလုတ်လုံးလိုက်မလုတ်လိုက်ပတ်စင်ရတယ်ဟိုစူးစမ်းလိုက်မစူးစမ်းလိုက်ပတ်စင်ရတယ် minimum wage ရတယ်เนาะကျွန်တော်ကကျတော့အမော်တော့မဟုတ်ကျွန်တော်ကကျတော့အလုတ်တော့ရင်ပတ်စင်ရတယ်ဟိုစူးစမ်းရင်ဟိုပတ်စင်ရတယ်ဟိုကောင်းလာလေဟိုပတ်စင်ရပါတယ်ဆိုတော့လူတွေကသူစားဖို့ပို့ increase တော့ပေါ့နော်တချို့လူတွေကပြင်းရင်နှီးနှီးလောက်လိုက်မြင်မြင်လောက်လိုက်မထူးပတ်စံပတ်စံပဲဟိုနေပြီးနေပြီးอ่ะတူတူပဲဒါပေမဲ့ကျွန်တော်တို့ကကျတော့ different ဖြစ်တယ်ပို့ပို့ကောင်းလေပို့ပတ်စံရတယ်ဆိုပို့ study လောက်လိုက်နောက်လည်းအောင်ပို့လုပ်နိုင်ရင်ပို့ဟို successful ဖြစ်တယ
်အမေရိကကိုဘယ်အချိန်တုန်းကစရောက်တာလဲအဲ့ဒီဟို Adrian Zoe ရဲ့အကြောင်းလည်းနည်းနည်းပြောပြပါအောင
်ကျွန်တော်ဒီမှာမွေးလို့အဖျောက်ကနေမွေးတယ်ဘယ်မှာပြီးမှာငါဒီလာတော့ကျွန်တော်9နှစ်ပဲရှိတယ် 5 years old နှစ်က1989ဒီရောက်တယ်ကျွန်တော်အဖေနဲ့အမေကဗမာပြည်တော့ဆရာဝန်နေဖြစ်တယ်ဒါပေမဲ့ဒီရောက်တော့ဘာမှမရှိတော့ဘူးဒီလာတော့ကဘာဖြစ်လို့ဆိုဆင်းရဲတယ်အောက်ဆင်းရဲတယ်ဆိုတော့အဖေနဲ့အမေကအောက်ကိုစူးစမ်းတယ်နော်အလုပ်လုပ်တယ်ဟိုလုံနိုင်တဲ့အဆက်လုပ်တယ်ခလေးတွေကိုဟိုအဆက်ကျွေးလို့ရအောင်ပေါ့နော်အဲ့ဆက်ကျွန်တော်အောက်ဖြစ်တာပေါ့နော်ကျွန်တော်အဖေနဲ့မျိုးတအားဖြစ်တယ်ဆိုတော့ဒီတန်ငန်ကြောက်ရောက်ပြီးတော့ဒီလောက်လုံနိုင်တဲ့ဥစ္စာကျွန်တော်အဖေနဲ့မျိုးကျေးဇူးတင်တာပေါ့သူတို့အခုမှသူတို့ retire လုပ်ပြီဆိုတော့ဒီ business တွေနဲ့ဟို profit တွေနဲ့သူတို့အဖေနဲ့မျိုးဟိုအစားကောင်းကောင်းကျွေးလို့ရတယ်ညရီဟိုခေါ်ရတယ်အဲ့ဒါကျတော့ပိုဟိုကျွန်တော်ပိုသူတို့ပြောပြည့်စရာကောင်းတယ်
ဆိုတော့ Adrian Zoe ကအမေရိကကိုရောက်တော့9နှစ်အရွယ်ပေါ့လေအခုကြတော့ဒါအသက်30ကျော်ပေါ့32ဆိုတော့ဟိုမြန်မာစကားကိုမမေ့အောင်ရောအခုဘယ်လိုလုပ်ခဲ့လဲ
မြန်မာစကားကိုမမေ့အောင်ဟိုဘယ်လိုလဲဆိုတော့အဖေနဲ့မျိုးစကားပြောတယ်မြန်မာလိုဟိုပြောနိုင်လောက်ပြောတာပေါ့လေဒါပေမဲ့သူတို့ကအဆတယ်ဒါပေမဲ့နောက်ပြတော့ဘာလို့လဲဆိုတော့ကျွန်တော်ကကျတော့မြန်မာသင်္ချာ Festival တွေကိုကျွန်တော် volunteer လုပ်တယ်မြန်မာတွေနဲ့ဟိုဆက်ဆံလို့ရအောင်လေဟို charity work တွေပဲလုပ်တယ်ponies down တွေတော့ပြုကူညီပေးတယ် charity လုပ်တယ်ကျွန်တော်ဗမာလူတွေကိုတော်တော်ချစ်တယ်ဒါပေမဲ့ဗမာတကယ်ချင်းတိတ်ရှားတယ်ဒီနားမှာလေကျွန်တော်ရဲ့age နေရာပေါ့လေဟိုရှားတော့ဟိုခက်တာပေါ့ online မှာကြတော့လူတွေကဗမာတွေလာစကားပြောတယ်တခါကြတယ်ဒါပေမဲ့ Facebook မှာဗမာလိုစကားပြောတာနဲ့လူဆက်ဆံဟို in person စကားပြောတာနဲ့အင်းကြည့်
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေ့မနေ့ခင်မှလည်းနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါလိမ့်ရှင်။
မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယာနေလာနဲ့ကြောက်စင်းတွေလောက်တန်ဖိုးသိမ့်မကြီးပေမဲ့ကြောက်မြက်တန်ဝင်တွင်းထွက်တွေဖြစ်တဲ့အငံပန်းအပါဝင်စီနီ precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိန်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံမှာထိတ်တန့်ရဏာတွေဖြစ်တဲ့ဗရမယာနေလာနဲ့ကြောက်စင်းတွေထွက်နေတာမို့မြမကြောက်မြက်တွေအကြောင်းပြောရင်စိန်ကိုထည့်ပြီးပြောလို့မရှိကြတယ်လို့မြမနိုင်ငံမှာစိန်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြမနိုင်ငံမှာစိန်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတည်ဆောင်ပြီးပို့ချတဲ့တဆင့်ကန်တိုက်တွေကနေရတယ်လို့ကြောက်မြက်ပညာရှင်ဦးတင်ကျော်တန်းကပြောပါတယ်
ကြော
ဒီကနေ့ပြောမယ်ဆိုရင်စင်ရ6နေရာ9နေရာလောက်တွေ့ပါတယ်အချင်းရှားဆုံးပြောမယ်ဆိုရင်တော့မုံမိတ်ဒေတာပေါ့နော်မုံမိတ်ရဲ့နောက်ခက်ပေါ့အဲဒီစေမိုင်လောက်กว่าအဲ့ဒေတာမှာစာပြီးထွက်တာပါအဲ့တော့မုံမိတ်ဟာစိန်နှစ်ပတ်သက်ပြီးတော့အရေးကြီးတယ်ဒေတာတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့တော့ဝယ်ကြောင်မဲတောင်စေဒေတာမှာလည်းထွက်ပါတယ်နောက်တစ်ခုကတနင်္သာရီတိုင်းပေါ့နော်တန ထွက်ပါတယ်နောက်တစ်ခုတောင်းအရှိပဲထန်းနေမြို့နယ်မှာလည်းထွက်ပါတယ်နောက်ခုနပြောတဲ့ပရမရီဝိုင်တူရဲ့ကချင်ပြည်နယ်တန်တိုင်းမှာလည်းထွက်ပါတယ်နောက်အင်ဖော်မေးရှင်းနဲ့ကျွန်တော်ရထားတာတော့ဥမာလေးရွှေကူဒေတာပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျာအဲ့တော့ကျွန်တော်အဲ့ဒေတာအားလုံးကစင်ရိုင်းလုံးနေမြင်မှုရဲ့ကျွန်တော်တကူတော့ရှိပါတယ်ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး primary deposit လို့ခေါ်တယ်ပမာတိုက်ဘယ်နာမှရှိရမရှိဆိုတာလည်းမသိဘူးမရှိဘူးလို့အများစုကယုံကြည်တယ်ပမာပြည့်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်အခုတွေ့တာတွေကတဆင့်ကန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကြကြောက်တယ်မှာပို့ချတယ်ဟာပေါ့နော်အဲ့တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူလောက်အောင်တော့ရာဂိုင်းလုံးမများဘူး အဲ့တွေ့စိန်တွေကလည်းများသောအားဖြင့်ဂျမ်ကွာလတီဖြစ်ပါတယ်။အကြောင်းမြေတောင်းဝင်တဲ့စိန်တွေဖြစ်ပါတယ်။ကျွန်တော်အင်ဖော်မေးရှင်းချအောင်ရတော့လေ၁၀ကလပ်၅ကလပ်လောက်အထိအရွယ်
အယောင်ကလေစင်ရတော့များသောအားဖြင့်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စင်ကြီးများပါတယ်သို့တော့တွေးပြီးလိုက်လို့ရှင်တော့နည်းနည်းလေးအယောင်ဖြော့သွားတယ်ဟိုငကူအရင်တဲ့စင်နည်းနည်းလေးပူဖြော့တယ်အဲ့လိုမျိုးတွေ့ဦးပါတယ်အရင်တည်းကလေးတွေ့ဦးတယ်မိုးမိတ်ကစင်ကြီးလည်းတွေ့ဦးတယ်ကျွန်တော်တင်းတော့စင်ကြီးလည်းတွေ့ဦးတယ်
ကျွန်တော်ကတော့ဒီလိုမျိုးပြောပြချင်တာလေ။ဟုတ်ကဲ့ပြပါရှင်။အများကြီးကျွတ်ပါတယ်။အများကြီးကျွတ်တယ်ဆိုတာအတီးကတော့ဘိုးကုတ်မှာပါ။ဘိုးကုတ်ဒေသလေအင်တန်ထူကြတယ်။ကျောင်းမယ်ဆိုရင်နိုင်ငံနဲ့ရှင်ပြီးကျောင်းမယ်ဆိုဒေသအေရီးယားကျင်းပါတယ်။သို့တော့အေရီးယားကျင်းကြီးလေးမှာခုနလိုကျောင်းမြေတော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူကြပါတယ်။အလားတူအဲ့လိုမျိုးတွေ့ရနေတာတိတိလင်္ကာပ Piomay solution, Premiani Lakin, the Cha, a Yeji Epo, or Sura, Kunapio, a semi precious tobo, Premiani Lau Tamumichido, Le Tamushido, Chopo, Araria, Umas was a general, English was in a Lucore, Pamalu, and Yan Lucore, the Maluname and Yale, Litigera, Mapi, Taimayata, and Yata and Nameva, Tua, Premiani Shinade Kama, Nanelli, Piore. Malalu, and Yasu in Namu Pita, and Yalu Correspine, Shire, Uran Corre, Garnet Shire, Pyongongzin Lucore, Peridot Shire, Nyatia, Lucore, Equamarimbo, no, Elari Shire, now Pintali, a Mu Mu Shivare, now Tibian Twinder D, Lina Solution, and a Shavare Twinder Diva Shivare, Charlie Shavare, Lalis Lari Twinder Diva, Moguma, and Yai Trapare, Domes, which are not going to be a time, Chomi Alo Niva, Moguma.
ခုနမြရုံမထွက်ဘူးပေါ့เนาะနောက်တခါမိုးကုံမှာတော့ကြောက်စင်းတော့မထွက်ဘူးနောက်မိုးကုံမှာမိုးငင်းနီလာလို့ခေါ်တဲ့ချမ်းနိုင်ပေါ့အဲ့ဒါတော့မထွက်ဘူးချမ်းနဲ့ကြောက်မြအားလုံးနီပါမိုးကုံမှာရှိရဲ့လို့ကျွန်တော်ဆိုလို့ရပါတယ်အခုလို့မြန်မာပြည်မှာစိမ့်နဲ့ပရမညာနီလာကြောက်စင်းတွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးသိမ်းမမြင်ပေမဲ့ကြောက်မြတန်းဝင်နဲ့ဆီမီပရက်ရှက်စ်တွေကိ ဘယ်နေရာတွေမှာပါလဲ
ဒီမှာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်ခဲ့မှာကုမဲပေါ့နော်ဟိုမြစ်သားတို့ကုမဲအရှိတကတောင်ဒီမှာဆိုရင်ကျွန်တော်ခုနပြောတဲ့အေကွန်မရင်းလို့ခေါ်တဲ့ညပြာတွေထွက်ပါတယ်နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကကရင်ပြည်နယ်မှာလည်းခရမ်းဆွဲလို့ခေါ်တဲ့အမသစ်တွေတော်တော်များများထွက်ပါတယ်အလားတူပဲအိုင်ယိုလိုက်လို့ခေါ်တဲ့အညနီလာရင်းနီလာအဲ့တွင်တွေ့တယ်လည်းထွက်တယ်ခုနပြောတဲ့ညပြာအကွန်မရင်းကိုလည်းကရင်ပြည်နယ်မှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညံ့စပင်နယ်လည်းကင်ပီနယ်မှာထွက်တယ်ဂန်းနဲ့ဥရောင်တွေလည်းကင်ပီနယ်မှာထွက်ပါတယ်နောက်တစ်ခုကတချို့ဂန်းနဲ့ same or she can it yet to put our malele.
Okay. Nemadia and Nitan achievement solution. Nemadi a lay by Nati and now the Joe who Jacandi Nero Baromara, Chandi Nero Marom Shibo, Janet achieving a Yapet Marom.
Jacandi Nero Baromara, Jacandi Nero, General Alu, Tamuchi, Jamie today, information Mishiwau, now Alu Ebomadi a lay by Masu, you know, Yeranjaro, Tamuchi, Jamie Mishiu.
จอมเนี่ยนี่นะสุดแต่แม้บาตุ่ยนั่นนะสุดตะลิ้มอยู่ว่าตะชู่ตุ่ยနိုင်มั้ยနောက်တစ်ခါကျွန်တော်ခုနပြောရဲ့ဥပ္ပယ်ပေါ့เนาะဥပ္ပယ်တွေ့နိုင်တယ်ဒါမဲ့အဲ့ဥပ္ပယ်ကလည်းจอมเนี่ยတန်းဝင်เนาะမဟုတ်ဘူးအဲ့ဒါမျိုးတွေ့နိုင်ပါတယ်တွေ့တဲ့
information လေးရပါတယ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်တော်ခင်မျိုးသက်စီစဉ်တိဆက်ပင်နေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရပါရှင်တော်ရရှင်များရှင်မြို့ပြည်နယ်ပေါ်မြောက်မျိုးနယ်ချောင်းဆောင်မြို့သားကတန်ရွေမြစ်ကူတရားကို အမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့ပုံမှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြာနေတဲ့ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ
ဲ့ဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လှည့်ကြဖို့ထမံဖိတ်ခေါ်ပါရစေရှင်။အခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့သိပ္ပံနဲ့နည်းပညာ၊ကန္တာ၊အမျိုးသမီးကန္တာတွေကိုနားဆင်ကြရမှာပါ။အခုတောက်ကြနေညပဲထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုမတ်ဤတန်စင်ကကြေညာပေးပါအောင်မရှင်
။ရကူရအပေါ်မဟာဗျူဟာကြကြစိတ်ရှိသီးခံပေးတဲ့မူဝါဒတွေအဆုံးသက်သွားပြီဖြစ်တာကြောင့်စီးရဲရရေးယူဖို့နည်းလမ်းမှာကြံတော့တဲ့အကြောင်းကိုအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ရကူရအနေနဲ့လုံခြုံပြီးစီးပွားရေးအရာအလားအလာကောင်းတာတွေနဲ့အနာဂတ်ကိုဖန်တီးဖို့တခုတည်းသောနည်းလမ်းကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပယ်ထိန်တဲ့ဒုံးကျည်စံတပ်ပြလုံမှုတွေနဲ့လူအစုလိုက်ပြုံလိုက်သိစေတဲ့လက်နက်ထုတ်လုပ်မှုတွေဆွလို့ရမယ်ဆိုတာကိုနားလည်ရလိုက်မယ်လို့ဝင်ကြီး Tillerson ကပြောသွားတာဖြစ်ပါတယ်။နယူးယောက်မြို့ကသမ္မတ Trump ပိုင်တဲ့ Trump Tower အဆောက်အဦကြီးကဖုန်းလိုင်းတွေကိုသမ္မတဟောင်းဥပမာကကြားကနေခိုးဝင်နေတယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်အပေါ်အထောက်အထားတွေလုံးဝမပြနိုင်သေးပေမဲ့သမ္မတရဲ့ပြောကြားချက်အတိုင်းအင်ပီတို့ကဆက်လက်ရည်တည်နေပါတယ်ဖုန်းခိုးနားထောင်တဲ့အဖြစ်ပြက်မဖြစ်ခဲ့ဘူးလို့အထက်နဲ့အောက်လွှတ်တော်နှစ်ခုရဲ့ထောက်လှမ်းရေးကော်မတီဝင်ထိတ်တဲလွှတ်တော်အမတ်တွေကပြောနေပေမဲ့သမ္မတ Trump ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေလဲဆိုတာကိုစက်တရီနစ်ကအင်ပီတို့သတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်မြန်မာနိုင်ငံပါဝင်ရှိတော်အာရှဒေသမှာကမ္ဘာ့ဘဏ်ကယင်းနှိမ့်နဲ့လုတ်ကန်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်မြေယာသိမ်းဆည်းမှုအထူးအထမပြောင်းရွှေ့ခံရမှုပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအနေအထားတွေနဲ့ရင်ဆိုင်နေရတယ်လို့ဖွံ့ဖြိုးမှုလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့နိုင်ငံတကာအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။ကမ္ဘာ့ဘဏ်ကတဆင့်ခံထောက်ပံ့ပေးတဲ့လုပ်ငန်းတွေကြောင့်စီးရဲမွေးတည်မှုလူမှုရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်မှုတွေကိုအားပေးရာရောက်တယ်လို့ Inclusive Development International ရဲ့အစီရင်ခံစာမှာထောက်ပြခဲ့တာဖြစ်ပါတယ်။
2019ခုနှစ်မတ်လ18ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကြီးများပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA America တာရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.